ရခိုင်ပြည်နယ်ကလက်ကပ်ပြည်ပတ်တွေအတွင်းကျောင်းသားရွယ်ကလေးငယ်တွေထိခိုက်ဒဏ်ရာရတဲ့ဖြစ်နေကြတဲ့ပေါ်နိုင်ငံတကာဖွဲ့စည်းရေးနဲ့တပ်မတော်ရဲ့ဝေဖန်မှုတွေဆက်လက်ထွက်ပေါ်နေပါတယ်။မြန်မာစစ်တပ်နဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့အေအေတို့ကြားတိုက်ပွဲတွေဖြစ်ခဲ့တဲ့ဗိုလ်စီတော်မြို့နယ်မှာကြာသာပြင်းတွေကလက်နက်ကြီးကြီးချရောက်ခဲ့ရတာမူလတိုင်းကျောင်းသားကလေးငယ်အများပြားဒဏ်ရာရခဲ့တဲ့ပေါ်စိတ်မကောင်းဖြစ်ရတဲ့အကြောင်းကုလသမဂ္ဂကလေးများရဲ့ဘုံဝေဖွဲ့ UNICEF ကတောက်ချနေမှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။တိုက်ပွဲပြင်းထန်လာရကကလေးငယ်တွေသေဆုံးတယ်ရမှုတွေကြောက်ခမလေးလေးမြင့်တက်လာနေတဲ့သတင်းတွေပေါ်အလွန်အမင်းစိုးရိမ်နေကြောင်းလည်းပြောဆိုခဲ့ပါတယ်။အနက်ကပြုကတ်တွေအတွင်းစာတင်ကျောင်းနဲ့ကလေးတွေကိုအကောက်အွယ်ပေးဖို့လည်းတိုက်တွန်းနေတာပါ။ပူစီတော်မြို့နယ်အတွင်းနေမြေလူညွေးဆောင်နေတဲ့စစ်ကြောင်းတစ်ခုကိုချုံကိုတက်ခဲ့တဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့အေအေကပြစ်ခတ်တဲ့လက်နက်ကြီးကြီးဟာခမီးကျောင်းကျေးရွာမှာရှိတဲ့မူလတိုင်းကျောင်းကိုထိမှန်ရကကျောင်းသား14ယောက်ကျောင်းသူ6ယောက်တို့ကိုထိမှန်ခဲ့တဲ့အဲကြောင့်တပ်မတော်ကကြာလာပြီးနေ့မှာတရင်ထုတ်ပြန်ထားတာပါ။အေအေဖွဲ့ပြောခွင့်ရပုဂ္ဂိုလ်ကတော့ဘူးစီတော်မြို့နယ်မှာဆော်ရင်ဖြစ်ခဲ့တဲ့တိုက်ပွဲအတွင်းအထိတ်အကြီးအဆုံးများပြားခဲ့တဲ့မြန်မာစစ်တပ်ကစစ်ဖက်နဲ့မဆိုင်တဲ့ပြစ်မှတ်တွေကိုပါပြစ်ခတ်ရကစာတင်ကျောင်းကိုထိမှန်တာဖြစ်တဲ့အကြောင်းဗီဒီယိုကိုပြောဆိုထားပါတယ်။ကလင်းငယ်တွေထိခိုက်ဒဏ်ရာမှုအတွက်မြန်မာနိုင်ငံခြေဆိုင်အမေရိကန်နဲ့ဗြိတိန်သံမကြီးတွေကလည်းဆိုရင်းနဲ့အကြောင်းနဲ့ကလေးတွေကိုကာဝယ်ပေးဖို့ကြေညာချက်တွေအသေးစိတ်ထုတ်ပြန်တိုက်တွန်းခဲ့သလိုနိုင်ငံကပါတာဖွဲ့ခုဖြစ်တဲ့ Save the Children ကလည်းကလင်းငယ်တွေကိုကာကွယ်ဆောက်ရှောက်ဖို့ဟာကျင့်ဝတ်ရတာမကဥပဒေအရပါလိုက်နိုင်ရမယ်တာဝန်တည်ရခြင်းနဲ့တတိပြုပြောဆိုထားပါတယ်။